လူပေါင်း200လောက်သေဆုံးပြီးတော့လူတသိန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ပြီးခဲ့တဲ့နှစ်ရခိုင်ပြည်နယ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုဒီရက်ပိုင်းအတွင်းမှာပဲနိုင်ငံတော်သမ္မတဆီကိုတင်ပြထားလိုက်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။အစီရင်ခံစာပါတဲ့သတင်းအချက်အလက်တွေကိုတော့လကုန်ရက်ပိုင်းလောက်မှာအများပြည်သူထံကိုသတင်းထုတ်ပြန်သွားဖို့ရှိနေတယ်လို့လည်းခန့်မှန်းထားကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်ပကစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကိုပြီးခဲ့တဲ့မလကုန်မှာတင်ပြဖို့ရက်သက်မှတ်ခဲ့တာဖြစ်ပေမဲ့လုပ်ငန်းမပြီးပြတ်တာကြောင့်ဒီလ23ရက်နေ့ကိုရက်ရွှေ့ဆိုင်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ကော်မရှင်ကပြုစုထားတဲ့အစီရင်ခံစာကိုနိုင်ငံတော်သမ္မတဆီတင်ပြလိုက်ပြီးဖြစ်ပြီးမကြာခင်မှာလူထုထံကိုသတင်းထုတ်ပြန်ဖို့ရှိနေတယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဘူးဖွံ့ဖြိုးရေးအဖွဲ့အဦးအောင်နိုင်ဦးကပြောပါတယ်
ကျွန်တော်တို့အနေနဲ့ဒီနိုင်ငံတော်သမ္မတဆီကိုကျွန်တော်တို့ရဲ့အစီရင်ခံစာကိုမနေ့ရပါတော့22ရက်နေ့ကကျွန်တော်တို့ပို့ပြီးပါပြီအဲ့တော့အဲ့ပို့ပြီးတဲ့နောက်မှာတော့ကျွန်တော်တို့ဒီဧပြီလမကုန်ခင်လောက်မှာတော့ကျွန်တော်တို့စင်စာရှင်းလင်းပွဲတရပြုလုပ်မှာဖြစ်ပါတယ်အဲ့2930တရရတော့ဖြစ်နိုင်မယ်လို့ထင်တယ
်ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့နှစ်ဇွန်လကရခိုင်နဲ့ဘင်္ဂလီလို့အစိုးရကခေါ်တဲ့မွတ်စလင်တွေအကြပြိပခတ်ဖြစ်ပွားခဲ့တာကြောင့်မတူညီတဲ့ဘာသာရေးအဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေနဲ့တက်သည့်ပညာရှင်တွေအပါအဝင်လူ28ဦးကိုစုစည်းပြီးနိုင်ငံတော်သမ္မတကစုံစမ်းရေးကော်မရှင်ကိုဩဂုတ်လမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းစဉ်ကစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုနိုဝင်ဘာလလယ်မှာအစီရင်ခံစာတင်ပြဖို့သတ်မှတ်ခဲ့ပေမဲ့အောက်တိုဘာလအတွင်းမှာပြိပခါတွေထပ်မံဖြစ်ပွားခဲ့တဲ့နောက်အစီရင်ခံစာကိုဒီနှစ်မတ်လကုန်မှာတင်သွင်းဖို့ပြမအကျင့်ရွှေ့ဆိုင်ခဲ့ပါတယ်။နောက်ပိုင်းမှာလုပ်ငန်းမပြီးပြတ်တာကြောင့်ဧပြီလအတွင်းကိုဒုတိယအကြိမ်ထပ်မံရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။ဒီလိုကော်မရှင်ကနိုင်ငံတော်သမ္မတဆီကိုအစီရင်ခံစာတင်သွင်းလိုက်တဲ့နေ့မှာပဲအမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် Human Rights Watch ကလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာမှာရခိုင်ပြည်နယ်အတွင်းမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေမှာအာဏာပိုင်တွေပါဝင်ပတ်သက်နေကြောင်းစွပ်စွဲထားပြီးဒီလှုပ်ဆောင်မှုဟာလူမျိုးတုံးတပ်ဖြတ်မှုအသွင်ဆောင်နေကြောင်းဖော်ပြထားပါတယ်။HRW အဖွဲ့ရဲ့အစီရင်ခံစာကိုတော့တစ်ဖက်သက်ရရှိတဲ့သတင်းတွေအပေါ်မှာအခြေခံထားကြောင်းနဲ့သကလုံးအသုံးလုံးတွေဟာလက်ခံနိုင်ပွဲမရှိကြောင်းသမ္မတပြောရေးဆိုခွင့်ရှိသူဦးရထွတ်ကပြောဆိုပြီးပယ်ချခဲ့ကြောင်းဒီနေ့ထုတ် The Voice Daily သတင်းစာမှာဖော်ပြထားပါတယ်။ HRW ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးသဘောထားမေးမြန်းရမှာတော့စုံစမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်နိုင်ဦးကတရိုက်တုံ့ပြန်ပြောဆိုတာမရှိပါဘူး။ဒါပေမဲ့ပြည်ပကလေးလာစုံစမ်းမှုတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်။
ရခိုင်ရေးခင်းတဲ့ပတ်သက်ပြီးတော့နိုင်ငံတကာအမြင်တွေလည်းရှိပါတယ်။ကျွန်တော်တို့အောက်ခြေမှာကျွန်တော်တို့ကိုယ်တိုင်မြင်ရကြုံရတဲ့ပြဿနာတွေအခက်အခဲတွေလည်းကျွန်တော်တို့လာမြင်ပါတယ်။အဲ့တော့တစ်ခါတစ်ခါမှာအပြင်ကပြောတဲ့ကိစ္စနဲ့လက်တွေ့အောက်ခြေမှာဖြစ်နေတဲ့ကိစ္စမျိုးတွေကွာဟတာမျိုးတွေလည်းရှိတတ်ပါတယ်။အဲ့တော့ပြိပခါတစ်ခုကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြိပခါဟာတစ်ဖက်တည်းလည်းမဟုတ်ပါဘူး။ဟလာပက်တီအများကြီးရှိတတ်ပါတယ်။နောက်ပြီးတော့ဒီလိုပြဿနာတွေဖြစ်လာတာဟာလည်းဖြစ်တဲ့အချိန်ဟာလည်းပဲကျွန်တော်တို့ဒီပွင့်လင်းလာတဲ့အချိန်ကြီးမှာဖြစ်တဲ့အတွက်လူကိစ္စမျိုးတွေဟာရှောင်လွှဲလို့ရတဲ့တဘာဝတော့မရှိပါဘူးအဲ့တော့ဒီပြဿနာတွေကိုကျွန်တော်တို့လက်တွေ့အောက်ခြေမှာဘယ်လိုတဖြည်းဖြည်းချင်းဖြစ်ရှင်းသွားမလဲဆိုတာပဲအရေးကြီးပါတယ်နိုင်ငံတကာအနေနဲ့ကတော့သူတို့အမြင်ကိုသူတို့ပြောမှာပေါ့နော်ဒီအမြင်နဲ့ကျွန်တော်တို့လက်တွေ့ဖြစ်နေတာနဲ့တော့ဝါချတတ်တဲ့တဘာဝလေးလည်းရှိတတ်ပါတယ
်ဇကိုင်းပြိပကစုံစမ်းရေးကော်မရှင်အဖွဲ့ဟာပြိပကဖြစ်ပေါ်ရာဒေသကိုတွားရောက်ပြီးပြိပခဖြစ်နေတဲ့ဘဲနဘက်ကလူတို့လူတန်းစားအသီးသီးကိုတွေးဆမေးမြန်းခဲ့သလိုဘာသာရေးအဖွဲ့အစည်းလုံခြုံရေးတပ်ဖွဲ့နဲ့အာဏာပိုင်တွေကိုပါတွေးဆမေးမြန်းပြီးတဲ့နောက်အစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဥယင်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းတသိန်းနီးပါးလောက်ရှိနေပြီးသူတို့ကိုထောက်ပံ့ရေးနဲ့ပြည်လဲနေရာချထားရေးအတွက်အစိုးရနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်နေပါတယ်။အခုအခါမှာတော့ဒုက္ခသည်အများစုအတွက်မိုးရင်းကာလရေးပေါ်ရမုံငွေတွေလိုအပ်နေတာဖြစ်ပါတယ်